အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကနေကမကထပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဝင်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးရာဒီကာကိုမာရာစွာမီကိုရိုင်းတက်ရောက်မိကွန်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းဗီဒီယိုမိကွန်းပေးပို့ခဲ့ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးဒါတွေကိုတားဆီးကာကွယ်နိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာကဘလို့ဖိအားပေးနိုင်လဲဆိုတော့မူဝါဒရေးရာကိစ္စရက်တွေကိုထိထိရောက်ရောက်ဆွေးနွေးအပြေရှာနိုင်ခဲ့ကြောင်းကိုလံဘီယာတက္ကသိုလ်နဲ့ပူးတွဲစီစဉ်တဲ့ Free Rohingya Coalitions အဖွဲ့ရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဗြိတိန်အခြေစိုက်မြန်မာ Rohingya အဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOE ကိုပြောပါတယ်
ကျွန်တော်တို့အနေနဲ့မြင်တာကတော့အများကြီးထိရောက်မှုရှိတယ်လို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာကနေဘယ်လိုမျိုးတွန်းအားတွေဘယ်လိုပေးနိုင်မလဲဆိုတော့အများကြီးကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။သူတကယ် ICC ကိစ္စပြီးတော့ရိုဟင်ဂျာတွေကဘယ်လိုမှပြန်လို့မရဘူးဆိုတဲ့အခြေအနေတစ်ခု genocide ကဖြစ်နေတယ်မြန်မာပြည်မှာရှိနေတဲ့ကရှင်ရှင်ရခိုင်ရှမ်းပြီးတော့အထူးသဖြင့်ရခိုင်ပြည်နယ်မှာလည်းအခုကျွန်တော်တို့ရခိုင်တိုင်းရင်းသားတွေဆိုရင်လည်းတော်တော်လေးသူတို့က humanitarian aid block တွေလုပ်ထားတဲ့အလူသားချင်းစာနာမှုထောက်ပံ့ပေးမှုတွေကိုသူတို့မပေးဘူးလူမျိုးရေးမုန်းတီးမှုလူမျိုးရေးဆိုလူမျိုးတို့တပ်ဖြတ်မှုတခြားတိုင်းရင်းသားနေပြည်တော်မှာဖြစ်နေတဲ့လူခွင့်ရှုဖော်မှုတွေအကုန်လုံးအတွက်ကျွန်တော်တို့အနေနဲ့ကြည်ကြည်ပြည့်ပြည့်ဆွေးနွေးရတဲ့အတွက်အများကြီးအကျိုးထိရောက်မှုရှိတယ်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ခင်ဗျာ
အခုလိုနှစ်ရက်ကြာဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်ရလဒ်အဖြစ်လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့ရေးယူရေးစီးပွားရေးအရာဒဏ်ခတ်ရေးနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့အဓိကအချက်တစ်ချက်အဖြစ်တက်ရောက်လာသူတွေကတညီတညွတ်ထဲချမှတ်ခဲ့ကြတယ်လို့လည်းပြောပါရယ်ဒီလိုပိတ်ဆို့ရေးယူမှုမျိုးဟာမြန်မာစစ်တပ်ပေါ်တကယ်ပဲထိရောက်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းအပေါ်မှာတော့ဦးထွန်းခင်ရဲ့တုံ့ပြန်ချက်က
မြန်မာပြည်ကအခုနိုင်ငံတကာရဲ့ investment မရှိဘဲနဲ့ဘလို့မှထုတ်တဲ့ဖို့လမ်းကြောင်းမရှိဘူးဒီ investment တွေလုပ်နေတာကကျွန်တော်တို့သိရမှာကအကုန်လုံး system နဲ့ပတ်သက်တဲ့ chronic တွေပဲဒီဟာတွေကိုထိန်းချုပ်ပြီးတော့ကိတူတွေကဘာတစ်ခုမှဘာမှမထုတ်တတ်ဘူးအဲ့လိုပေါ့နော်လူမျိုးတို့တက်ပြမှုဖြစ်နေတဲ့21ရာစုမှာအဲ့လိုအစိုးရနဲ့ investment လုပ်ဖို့ဆိုတာဒါတွေကိုကျန်လေးစဉ်းစားသင့်တယ်ဒီဟာတွေကိုပြန်ပြီးတော့ review လုပ်ပါဆိုပြီးတော့ကျွန်တော်တိုက်တွန်းခဲ့တယ
်။နောက်အရေးကြီးတဲ့ဆွေးနွေးချက်တစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂျူးလွန်မှုတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘဝပြန်လည်ထူထောင်ရေးဆိုင်ရာကူညီပံ့ပိုးနိုင်တဲ့လမ်းကြောင်းတွေကိုဆွေးနွေးပြီးအပြေရှားနိုင်ခဲ့ကြောင်းလည်းဦးထွန်းခင်ကဆိုပါတယ်။
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ပြီးသူတို့ဘဝကိုမြင့်တင်ပေးဖို့ပညာရေးကျန်းမာရေးနေရေးထိုင်ရေးဒီဟာတွေကိုမြင့်တင်ပေးဖို့အတွက်နိုင်ငံတကာကိုကျွန်တော်တို့ဇိုင်းလက်မဲ့လော်ဘီလုပ်မယ်လော်ဘီလုပ်ပြီးတော့လုပ်တဲ့အဖြစ်အဲ့ဒီမှာဘင်္ဂလားဒေ့ရှ်ရဲ့အဓိက key role ပေါ့နော်ဘင်္ဂလားဒေ့ရှ်ကသူတို့ university တွေမှာကျောင်းတက်လို့ရအောင်ပြီးတော့အဲ့ဒီမှာစေယုံတွေတခြားကျောင်းတွေစောက်ပြီးတော့ဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့အနေနဲ့ရည်ရှိအတွက် empowerment ကိုပေါ့နော်လူညာတွေကိုကျွန်တော်တို့လည်းပြန်လေတိစောက်ပြဖို့သူတို့ရဲ့ဘဝကျွန်တော်တို့အနေနဲ့နိုင်ငံတကာကနေထောက်ပံ့မှုတွေပေးဖို့ကျွန်တော်တို့အနေနဲ့အဲ့ဒါကိုလေကျွန်တော်တို့အတိအကျဆွေးနွေးပါတယ်အဲ့ဒါကိုလေကျွန်တော်တို့ရှေ့ဆက်ပြီးလုပ်ဖို့အများကြီးဆန္ဒရှိပါတယ်
နမကြီးကိုလံဘီယာတက္ကသိုလ်မှာပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကိုကုလသမဂ္ဂတာဝန်ရှိသူတွေနမကြီးနိုင်ငံတကာဥပဒေပညာရှင်တွေသမိုင်းပညာရှင်တွေရိုဟင်ဂျာနဲ့တိုင်းရင်းသားအရေးလှုပ်ရှားနေတဲ့ပြည်ပရောက်ခေါင်းဆောင်တွေသူတွေတနစာတမ်းပြုစုသူတွေစုံစုံလင်လင်တက်ရောက်ခဲ့ကြပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတင်ပြဖို့အိန္ဒိယနဲ့ပြည်နယ်နဲ့နယူးယောက်ကလာကြသူတချို့ကတော့အစည်းအဝေးတာဝန်ရှိသူတွေကသူတို့ကိုတက်ရောက်ခွင့်မပေးခဲ့ဘူးလို့ VOA ကပြောပါရရှင်။